မြန်မာပါဝင်နိုင်ငံတချို့မှာအစိုးရမဟုတ်တဲ့လက်နက်ကိန်းအင်အားစုတွေမှာအသုံးပြုနေတဲ့ကလေးစစ်သားစုစုပေါင်း 8,000 ကျော်ကိုပြန်ပြီးလွှတ်ပေးခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့နှစ်ပတ်လည်အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့အာဖဂန်နစ္စတန်၊အီရတ်၊ဆိုမာလီယာ၊တောင်ဆူဒန်၊ဆီးရီးယားနဲ့ယီမန်စတဲ့နိုင်ငံတွေမှာတော့ကလေးတငယ်များအပေါ်မှာကျူးလွန်တဲ့အခွင့်အရေးချိုးဖောက်မှုတွေဟာတုံ့နှုတ်ခြောက်ခြားစရာကောင်းတယ်လို့လည်းကုလသမဂ္ဂကလေးတငယ်များနဲ့လက်နက်ကိန်းပဋိပက္ခဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်လိုင်လာဆာရိုဂီရဲ့တင်သွင်းတဲ့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ကချင်းနဲ့ရှမ်းပြည်နယ်တွေမှာအစိုးရတပ်တွေနဲ့တန်းတန်းလက်နက်ကိုင်တွေကြားပဋိပက္ခတွေဆက်လက်ဖြစ်ပွားနေပြီးမြန်မာနိုင်ငံတွင်းမှာကလေးငယ်တွေကိုလက်နက်ကိုင်ပဋိပက္ခတွေတပ်သွင်းမှုပေါင်း218မှုရှိခဲ့တယ်လို့ဖော်ပြထားပါတယ်။ပဋိပက္ခအတွင်းကလေးငယ်တွေတိစုံမှုထိခိုက်ဒဏ်ရာရမှုအပြင်မိန်းကလေးငယ်တချို့လိင်မန်းဆိုင်ရာအစောရခံရမှုတွေရှိခဲ့ကြောင်းသတင်းရခဲ့တယ်လို့ဖော်ပြထားပါတာထားတာပါ။အစိုးရမဟုတ်တဲ့လက်နက်ကိုင်အင်အားစုတွေရဲ့အပြုသဘောလုံဆောင်လာမှုတွေနဲ့ပတ်သက်ပြီးသူ့အနေနဲ့ဆရာထက်တန်မှုကြောင်းဒါပေမဲ့ပဋိပက္ခကလွတ်မြောက်လာတဲ့ဒီသိန်းကလေးငယ်တွေလူအတိုင်းဝိုင်းထင်ပြန်ပြီးဝင်ရောက်နိုင်ဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေရရှိရေးနဲ့သူတို့ပေါ်မှာလူမှုရေးနဲ့စိတ်ဓာတ်ရေးရအရာအားပေးဖို့မိန်းကလေးငယ်ရဲ့လိုအပ်ချက်တွေကိုအထူးဂရုပြုဖို့လဲအစဉ်ခံစားထဲမှာတိုက်တွန်းထားပါတယ်။